အခုခါမှာနော်ဝေးနိုင်ငံအော့စလိုမြို့ကိုရောက်နေတဲ့ဦးမင်းကိုနိုင်ကနော်ဝေးចောင်းသားတွေရဲ့ညီညွတ်မှုသူတို့ရဲ့စူပေါင်းစွမ်းအားနဲ့လုံနိုင်စွမ်းရည်တွေကိုအားကြမိတယ်လို့ပြောပါတယ်နော်ဝေးနိုင်ငံကိုရောက်နေတဲ့ဦးမင်းကိုနိုင်တဲ့ဥပယုံချိုတို့ဟာထရွန်ဟိုင်းမြို့ကနေအော့စလိုကိုရောက်နေကြပြီးတော့အော့စလိုတက္ကသိုလ်ကျောင်းသားတွေနဲ့တွေ့ဆုံစကားပြောကြဖို့ရှိသလိုနော်ဝေးရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။နော်ဝေးစံတော်ဂျိမ်းမနက်10နာရီခွဲမှာအော့စလိုလေဆိပ်ကိုရောက်လာတဲ့ဦးမင်းကိုနိုင်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းတဲ့အခါမှာဦးမင်းကိုနိုင်ကအခုလိုစပြောပါတယ်ရှင်
။ကျွန်တော်ဒီမှာနိုင်ငံရေးဌာနပုဂ္ဂိုလ်နဲ့တွေ့မယ်နောက်ပြီးတော့တယ်လီနော့ပေါ့အဲဒီနော်ဝေးရဲ့တယ်လီကွန်မြူနီကေးရှင်းကွန်မြူနီတွေကကိုယ်ကထုတ်နေတဲ့ပြင်မယ်ဒီမှာရှိတဲ့ចောင်းသားတွေပြင်မယ်ចောင်းသားဆိုတော့ဘာမှចောင်းသားလည်းပါမယ်ဒီအော့စလိုကတက္ကသိုလ်မှာလည်းကျွန်တော်တို့ចောင်းသားတွေတွေ့ရှိပါတယ
်ဟောတက္ကသိုလ်မှာစကားပြောဖို့ရှိသေးလားကိုမင်းကိုန
ော်ဟုတ်ကဲ့ခင်ဗျာရှိပါတယ်ရှိပါတယ်ကျွန်တော်မိနစ်၄၀စာလောက်တော့ပြောပါလိမ့်မယ်တခြားတစ်ခုတို့တောက်ဆိုတာရှိပါတယ
်ဟုတ်ကဲ့ဒီနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့တာဘယ်ချင်းလောက်တွေ့မလဲရှင
်ဒီမနေ့ကကျွန်တော်တို့တွေ့မှာပ
ါအော်မနေ့ဖန်မှာတွေ့မှာဒီကနေ့ Tele Communication ကလူတွေနဲ့တွေ့မယ်ဆိုတော့ဘာကိစ္စပါလဲကိုမင်းကိုနိုင
်အဲ့ဒါတော့ဗျာကျွန်တော်တို့မြန်မာပြည်မှာနောက်ဆုံးအခြေအနေပေါ့ဗျာညီမညွန့်နာမှုတွေနဲ့ပတ်သက်လို့သူတို့လည်းသိကြတာတွေရှိမှာပေါ့ကျွန်တော်တို့လည်းလက်ရှိတကတိအခြေအနေတွေသူတို့ပြောပြမှာပေါ့ပြီးတော့သူတို့ဆရာသူတို့ပြီးခြင်းနဲ့သတင်းစကားကိုလည်းနားထောင်မှာပေါ့ဗျာ
ဟုတ်ကဲ့နော်ဝေးနိုင်ငံကဒီမြန်မာနိုင်ငံဒီမိုကရေစီရရှိရေးမှာအထူးစူးစမ်းခဲ့တဲ့နိုင်ငံဖြစ်ပါတယ်ဒီနိုင်ငံရောက်နေတဲ့အချိန်မှာဘာများပြောချင်ပါလဲဒီအစိုးရကို
ဒီကတော့ကျွန်တော်တို့ Trahim တို့မှာတက်ခဲ့တဲ့ចောင်းသားရင်းရင်းညီလာခံတော့အားရဆုံးပဲဗျအဲ့နိုင်ငံပေါင်း116နိုင်ငံကចောင်းသားတွေတော်တော်အင်အားများပါတယ်900လောက်ရှိနေကျွန်တော်တို့ကြုံရတာအဲ့ဒီမှာစူတန်းပြီးတော့မီးရိုက်နေထွန်းပြီးတော့ရင်းရင်းအတွက်နားလျှောက်ပွဲတွေမှာဆိုတော့ကျွန်တော်နိုင်ငံတကာចောင်းသားတွေရဲ့ပေါင်းစုရင်းမှုအားနဲ့လေဒီကမ္ဘာငြိမ်းချမ်းရေးကိုကြိုးစားတာကိုကျွန်တော်ပို့ပြီးတော့အားရပါတယ်။ဆန်တဲ့ကိစ္စတွေကတော့ဗျာဟိုနိုင်ငံရေးအကြောင်းအရာတွေကတော့အငြင်းပြောနေဆိုနေရတဲ့အကြောင်းတွေမဟုတ်သိပြီးတော့မထူးတော့ပါဘူး။ကျွန်တော်ဝမ်းသာအားရတာဒီမှာကျောင်းသားတွေရဲ့ညီညွတ်ရေးရဲ့နောက်ပြီးတော့သူတို့ရဲ့စုပေါင်းဆွမ်းအားတွေကတော်တော်ကောင်းတာပဲဗျာ။လုံနိုင်ငံတွေကလည်းတော်တော်ရှိတယ်။အဲ့ဒါကိုတော်တော်အားရမိရတယ်
။ဟုတ်ကဲ့မြန်မာနိုင်ငံကကျောင်းသားတွေလည်းဒီနော်ဝေးမှာအများကြီးရှိပါတယ်။ဒီကျောင်းသားတွေရောနောက်ပြီးတော့ဒီမြန်မာလူထုလည်း9000လောက်ရှိပါတယ်။သူတို့ရောဟိုကိုမင်းကိုနိုင်နေ
တယ်။အဲ့ဒါခွဲပြီးတော့တွေ့မှာမှာ try မှာတပွဲတွေ့ပြီးပါပြီ။အဲ့ဒါနီးစားမြို့တွေအားလုံးလိုလာကြပါတယ်။အခုဒီမှာလဲအော်စလိုမှာလဲတစ်ခါတွေ့မှာပါ။မြန်မာလူဖွဲ့အစည်းကကျွန်တော်အခုပဲတွေ့တယ်ဒီမှာဟိုကရာအမျိုးသမီးလေးတွေရောကျွန်တော်တိုင်းသားဝတ်စုံနဲ့လာပြီးနှုတ်ဆက်တာတွေရှိပါတယ်ကျွန်တော်တို့တွေ့ကြမှာပါကျွန်တော်ဝေးကွာနေတဲ့မိသားစုတွေကြံပြီးတော့တွေ့ကြတဲ့အတွက်အထိတ်မှတ်ပါကျွန်တော်တို့လေးလေးထွေးထွေးနဲ့ကြိုတော့ပြရပါတယ်ကျွန်တော်အားရဝမ်းသာရှိပါတယ
်ဟုတ်ကဲ့ဘာများအထူးပြောချင်ပါသေးလဲကိုမင်းကိုနိုင
်အော်အထူးသဖြင့်ရပါဗျာကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီရေးမှာအမတန်အားပေးခဲ့တဲ့နိုင်ငံအေးချမ်းပြီးတော့တကယ်ကိုငြိမ်းချမ်းတဲ့တိုင်းပြည်တွေကရဲ့နှွေးထွေးတဲ့ဆက်ဆံမှုတွေကျွန်တော်တို့ရတယ်ပြီးတော့တို့ကကမ္ဘာငြိမ်းချမ်းရေးအတွက်အမတန်ကြောက်ကြစိုက်တယ်တို့ဆွမ်းအားရှိသမျှဒီတစ်ကြပြင်ဆင်ပြီးတော့ကမ္ဘာငြိမ်းချမ်းရေးအတွက်ကူညီတယ်ပေါ့ဗျာအဲ့ဒါတွေအကုန်လုံးကိုအတိအမှန်ပြရပါလိမ့်မယ
်ဦးမင်းကိုနိုင်ပြောပြသွားတာပါရှင်88မြေဆက်ကျောင်းသားခေါင်းဆောင်တွေဖြစ်တဲ့ဦးမင်းကိုနိုင်နဲ့ဦးပြုံးချိုတို့ဟာတနင်္လာနေ့မှာနော်ဝေးနိုင်ငံသားရေးဝင်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့အင်္ဂါနေ့မှာတော့ပြင်သစ်ကိုသွားရောက်မှာဖြစ်ပါတယ်။အဲဒီကနေဒိမတ်ကိုဆက်သွားမှာဖြစ်ပြီးတော့ပြင်သစ်နဲ့ဒိမတ်နိုင်ငံသားရေးဝင်ကြီးဌာနကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ရှင်။